COVID-19 အတွက်ကာကွယ်ဆေးတွေရနိုင်ပြီဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဆေးကိုလင်းလန်းမမီပဲဖြစ်နေတာတွေ့ရတဲ့အတွက်ဒန်းတူညီမျှပေးဝယ်နိုင်အောင်ကြိုးစားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ WHO အမှုဆောင်ဖို့အဖွဲ့အစည်းအဝေးမှာတတိပေးလိုက်ပါတယ
်။ More than 39 million doses of vaccine have now been administered.
အခုချိန်မှာကာကွယ်ဆေးအလုံးပေါင်း39သန်းကျော်ကိုချမ်းသာတဲ့နိုင်ငံ49နိုင်ငံမှာဖြန့်ဝေပေးဖို့လုပ်နေကြပေမယ့်ဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအတွက်ဆေးအလုံးပေါင်း25လုံးပဲပေးတာတွေ့ရကြောင်းပြောထားတာပါ။ကမ္ဘာကြီးဟာလူ့ကျင့်ဝတ်ပြည်ပြန်းမှုကြောင့်ကြုံရမယ့်အန္တရာယ်ရှိနေပြီဖြစ်ပြီးဒါဟာကမ္ဘာဆင်းရဲတဲ့နိုင်ငံတွေကအသက်တွေကိုပေးဆပ်ရမယ့်အဖြစ်မျိုးဖြစ်ကြောင်းလည်းပြောပါရတယ်။ဒါအပြင်ဆင်းရဲတဲ့နိုင်ငံတွေကကျန်းမာရေးလုပ်သားတွေနဲ့အသက်အရွယ်ကြီးရင်သူတွေကိုကာကွယ်ဆေးမထိုးခင်ချမ်းသာတဲ့နိုင်ငံတွေကချမ်းသာငယ်ရသူတွေကိုထိုးပေးတာဟာမှန်ကန်မှုမရှိကြောင်းနဲ့ကမ္ဘာတစ်လောဒန်းတူညီမျှဖြစ်အောင်လုပ်ကြဖို့လည်းပန်ကြားလိုက်ပါတယ်။ COVID-19 ကာကွယ်ဆေးကိုကမ္ဘာနိုင်ငံတိုင်းဒန်းတူညီမျှရနိုင်မှုပြီးခဲ့တဲ့6လတည်းကဖွဲ့စည်းထားတဲ့ COVAX အဖွဲ့ကကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီ5ခုစီကနေထိုးဆေးအလုံးပေါင်း2ဘီလီယံရဖို့နဲ့နောက်ထပ်1ဘီလီယံထပ်ရဖို့ပါစီစဉ်နိုင်ခဲ့တာပါ။ဒါပေမဲ့ချမ်းသာတဲ့နိုင်ငံအများအပြားကသူတို့ပေးထားတဲ့ဂရီတွေကိုဖျက်ပြစ်မှဆိုးရင်ရတဲ့အတွက်ဒီဆေးတွေကိုကမ္ဘာဆင်းရဲတဲ့နိုင်ငံတွေစီဖေဖော်ဝါရီလမှစတင်ဖြန့်ဖြူးပေးမယ်အစီအစဉ်အတွက်အခက်ကြုံရနိုင်တယ်လို့လည်းဒလွေးချိုအကြီးအကဲကပြောပါတယ်။